ဘယ်တော့မှအရှုံးမပေးနဲ့တခါကမိထီလာမှာပြည်ရင်းစစ်တစ်ခုဖြစ်ခဲ့ပြီးအဲ့ဒီနိုင်ငံကိုအုပ်ချုပ်နေတဲ့ဘယင်ကြီးကသူ့ညီရဲ့လက်မှာကြာဆုံးသွားတယ်ဘယင်ကြီးကြာဆုံးသွားတဲ့အခါကိုဝင်ရှိနေတဲ့မိဖုရားကြီးလည်းရုတ်ဖြတ်ပြီးနန်းတော်ထဲကနေထွက်ပြေးခဲ့ရတယ်လမ်းမှာပြင်းရင်နဲ့ဇရက်တစ်ခုကိုရောက်တော့ဝင်နားနေတော့အနည်းအနာမျိုးကအเจ้าမှာစာတင်ပေးနေတဲ့ပါမောက္ခဆရာကြီးတယောက်နဲ့တွေ့ခဲ့တယ်။သူတို့နှစ်ယောက်ဟာတယောက်နဲ့တယောက်မိတ်ဆက်စကားပြောချပြီးတော့မိဖုရားကြီးကသူ့ရဲ့အเจ้าဆောင်ကိုဆရာကြီးကိုပြောပြလိုက်တဲ့အခါဆရာကြီးကသွားဆရာမရှိတဲ့မိဖုရားကြီးကိုတနာပြီးသူ့အိမ်ကိုခေါ်သွားခဲ့တယ်။မကြာခင်မှာမိဖုရားကြီးဟာသားလေးမွေးခဲ့ပြီးမဟာစနက်ကလို့နာမည်ပေးလိုက်တယ်။မဟာစနကကိုပေါမောက်ခဆရာကြီးကိုတိုင်ပညာသင်ပေးခဲ့တယ်။ကျောင်းမှာတခြားကျောင်းသားတွေကမဟာစနကကိုမုတ်ဆိုးမသားလို့ခေါ်ပြီးဝိုင်းစားကြတယ်။ဒီအတိတ်ဘယ်ကိုနားမလည်တဲ့မဟာစနကဟာသူ့အမေကိုမေးပေမဲ့သူ့အမေကနောက်မှပြောပြမယ်လို့ပဲပြောခဲ့တယ်။အဲ့ဒီစကားအတိုင်းပဲမဟာစနကအသက်18နှစ်ပြည့်တဲ့ဝင်းနေမှာသူ့အမေကမဟာစနကရဲ့အဖေဟာမိထီလာပြည်ရဲ့အရင်ဘရင်ဖြစ်ကြောင်းမဟာစနကရဲ့အဖေကိုလက်ရှိဘရင်သူ့ဦးလေးကတတ်လိုက်တဲ့အကြောင်းပြောပြလိုက်တယ်။အဲ့ဒီအချိန်ကစပြီးမဟာစနကဟာသူ့ကိုယ်သူမင်းသားတယောက်ဖြစ်တယ်ဆိုတာသိပြီးတည်သွားတဲ့သူ့အဖေအတွက်ထီးနှန်းကိုပြန်ယူဖို့ကုံတဲ့တယောက်လိုပင်လယ်ကူးတင်မောနဲ့လိုက်ပြီးမိထီလာကိုပြန်ဖို့ဆုံးဖြတ်လိုက်တယ်။ဒါပေမဲ့ကံမကောင်းစွာနဲ့ပဲမဟာစနကစီးလာတဲ့တင်မောဟာသမုဒ္ဒရာထဲကိုရောက်တော့မုန်တိုင်းမိပြီးနှစ်တော့မဲ့အခြေအနေကိုရောက်လာတယ်။တင်မောစပြီးနှစ်တဲ့အခါတင်မောပေါ်ကလူတွေဟာရေထဲကိုခုန်ချကြတော့အနားမှာဝိုင်းနေတဲ့ငမန်းတွေမိချောင်းတွေအကိုက်ခံရပြီးတည်သွားကြတယ်။တင်မောကိုဖတ်တွေ့ထားရင်မဟာစနကဟာစိတ်အေးအေးထားပြီးဘာလို့တင်လဲဆိုတာစဉ်းစားနေခဲ့တယ်။ပြီးတော့အနားမှာထောပတ်ဘူးတွေ့တော့အစာခံနိုင်အောင်ထောပတ်တွေစားနိုင်သလောက်အများကြီးစားလိုက်တယ်။ရေထဲရောက်တဲ့အခါမမြုပ်အောင်ဆိုပြီးတော့လည်းသူ့ရဲ့အဝတ်အစားတွေကိုလည်းထောပတ်တွေတုပ်လိမ့်နေ။ပြီးတော့ရွက်တိုင်ထိတ်ကိုတက်ပြီးငမန်းမိချောင်းတွေနဲ့ဝေးနိုင်သမျှအဝေးဆုံးနေရာကိုခုံချတယ်။ရေထဲရောက်တာနဲ့မဟာစနကဟာမြန်နိုင်သမျှမြန်မြန်ကူးတယ်။သမုဒ္ဒရာထဲမှာမဟာစနကဟာနေရောညပါမရမနာကျယ်တွေကိုကြည့်ပြီးကူးခဲ့တယ်ခုနှစ်ရက်မြောက်တဲ့နေ့မှာတော့ရေကူးနေရင်သူ့အပေါ်ကနေစကားသံကြားလို့ကြည့်လိုက်တော့နတ်သမီးတစ်ပါးကိုတွေ့တယ်နတ်သမီးကကောင်လေးဒီသမုဒ္ဒရာကျယ်ကြီးထဲမှာခုနှစ်ရက်ခုနှစ်ညကူးနေတာဘာကြောင့်ရှိလို့ပါလဲလို့မေးတယ်မဟာစနကကအိုးနတ်သမီးစွဲလုံးလားဆိုတာတည်တဲ့အခါမှသာလျှော့ရမှာဖြစ်ပါတယ်။ကျွန်တော်အခုထိငမန်းကြိုက်မခံရပဲအသက်ရှင်နေနိုင်တာဟာတခြားသူတွေလိုမယူရဲဆန်ဆန်ရည်ရဲကိုဒီတိုင်းခုံမချပဲစဉ်းစားဆင်ခြင်ပြီးစွဲလုံးလားနဲ့ကူးခဲလို့သာဖြစ်ပါတယ်။အခုဆိုရင်တာမန်လူတွေတွေ့ရခဲ့တဲ့နေသမီးကိုလည်းတွေ့ရတယ်။ဒါဟာစွဲလုံးလားနဲ့မလျှော့တန်းစူးစမ်းအထောက်မှုတွေကြောင့်မဟုတ်ပါလားလို့ဖြေတယ်။နေသမီးကမဟာစနကရဲ့ဉာဏ်ပညာနဲ့ဆွဲလုံးလားကိုချီးကျူးပြီးသွားချင်တဲ့နေရာကိုပို့ပေးမယ်လို့ပြောတယ်။မဟာစနကကပို့ပေးနိုင်မယ်ဆိုရင်မိထီလာကိုပို့ပေးဖို့တောင်းဆိုတယ်။နေသမီးကမဟာစနကကိုပွေ့ချီပြီးမိထီလာကိုခေါ်သွားတဲ့အချိန်မှာမဟာစနကဟာပင်ပန်းလွန်းလို့မိနစ်ပိုင်းအတွင်းမှာပဲအိပ်ပျော်သွားတယ်။မိထီလာကိုရောက်တဲ့အခါနတ်သမီးကမြို့ပြင်မှာရှိတဲ့ဥယျာဉ်ထဲကကြောက်တုံးကြီးတစ်ခုပေါ်မှာမဟာစနကကိုတင်ထားခဲ့တယ်။မဟာစနကကတော့ကြောက်တုံးကြီးပေါ်မှာစက်အိတ်နေတော့မယ်။အဲ့ဒီနေ့ဟာမိထီလာဘရင်အသစ်သေးပြီးခုနှစ်ရက်မြောက်နေ့ဖြစ်တယ်။ထီးနှန်းဆက်ခံဖို့အတွက်လူမရှိတာကြောင့်ဘရင်လောင်းရှာတဲ့ရထားကိုတုံးဖို့နန်းတော်ရဲကအမတ်တွေကအဆုံးဖြတ်လိုက်တယ်။ အဲ့ဒီယထာဟာမောင်းတဲ့လူမပါပဲမော်ပညာနဲ့အလိုအလျောက်သွားပြီးဘရင်ဖြစ်မဲ့လူရဲ့ရှေ့ကိုရောက်တဲ့အခါရက်သွားတယ်လို့လူတွေကယုံကြည်ကြတယ်။ဒါကြောင့်ဘရင်လောင်းရှာတဲ့ယထာဟာနန်းတော်ကိုသုံးပတ်ပတ်ပြီးတော့မြို့ပြင်ကိုထွက်သွားပြီးမဟာစနက်ကအိတ်နေတဲ့ဥယျာဉ်ထဲကကြောက်တုံးဘေးမှာရက်သွားတယ်။အမတ်တွေလည်းဝမ်းသာသွားပြီးမဟာစနက်ကကိုထိနှံလွှဲအပ်လိုက်တယ်။ဒီလိုနဲ့မဟာစနက်ကဟာမိထီလာရဲ့ဘရင်ဖြစ်သွားတယ်။မဟာစနက်ကလည်းသူ့အမေကိုနန်းတော်ထဲပြန်ခေါ်ပြီးမိထီလာနိုင်ငံကိုတသက်လုံးတရားမျှတစွာအုပ်ချုပ်သွားတယ်။